မြန်မာနိုင်ငံကအခြေခံကြောင်းတွေမှာအင်္ဂလိပ်စာသင်ကြားရေးတိုးတက်စေဖို့ရည်ရွယ်ပြီးအမေရိကန်အခြေစိုက် Peace Corps အဖွဲ့ကစစ်နာဝန်ထမ်း32ဦးကိုအခြေခံပညာကျောင်းတွေစီဆွေလွတ်ပြီးအင်္ဂလိပ်စာသင်ပေးဖို့စီစဉ်ထားပါတယ်။အမေရိကန်လူငယ်တွေပါဝင်တဲ့စစ်နာဝန်ထမ်းအဖွဲ့ဟာအခြေခံပညာကျောင်းဆရာမတွေရဲ့အင်္ဂလိပ်စာရည်သွေးတိုးတက်ရေးလေ့ကျင့်ပေးမှာဖြစ်တယ်လို့ကျောင်းသားတွေကလည်းအင်္ဂလိပ်စာသင်ပေးမှာဖြစ်ပါတယ်။အင်္ဂလိပ်စာသင်ကြားရေး Peace Corps စစ်နာဝန်ထမ်းတွေအကြောင်းကိုစီသူကပြောပြပေးမှာပါရှင်။
အခြေခံပညာကျောင်းတွေမှာအင်္ဂလိပ်စာတိုးတက်လာရေးပူးပေါင်းကူညီပေးမယ် Peace Corps ရဲ့စေတနာဝန်ထမ်းတဲ့32ယောက်ဟာကျန်းသက်စာကျင်းဆိုပြီးတာဝန်ကျရာဒေသအသီးသီးကအခြေခံပညာကျောင်းတွေမှာအင်္ဂလိပ်စာသင်ကြားပေးကြမှာပါ
Peace Corps Myanmar and the people of the United States.
Peace Corps Myanmar and the people of the United States.
I promise to foster
American နဲ့မြန်မာပြည်သူလူထုနဲ့အကြားငြိမ်းချမ်းရေးနဲ့ရင်းနှီးချစ်ချင်မှုကိုပါဝင်ကူညီဖို့နိုင်ငံရင်ကျင်းမှုအကြားနားလည်မှုပြုစုပြောင်းထောင်ရမှာလေးစားမှုသတိရှိမှုနဲ့ဆောင်ရွက်ရမယ့်တာဝန်တွေကိုတိကျခြင်းနှိမ်ချယူကျိုးခြင်းနဲ့ခိုင်မာသောဆုံးဖြတ်ချက်တို့နဲ့ထမ်းဆောင်သွားဖို့ Peace Corps စေတနာဝန်ထမ်းတွေကကတိတစာပြုခဲ့ကြတာပါအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံရဲ့ပညာရေးကိုအစဉ်မြဲကူညီသွားမှာဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တာဝန်ကြီး Scott Marcia ကပြောပါတယ
် The United States really strongly supports
မြန်မာအစိုးရကချမှတ်ထားတဲ့ပညာရေးညီမှန်ချက်တွေကိုကူညီထောက်ပံ့ပေးဖို့အမေရိကန်အစိုးရကအစဉ်မြဲသိရှိနေပါတယ်။ Peace Corps ကလည်းဒီအမှန်ချက်တွေကိုကူညီပေးမယ်အမေရိကန်ရဲ့အကူအညီတွေကတခုပ
ါ။
Peace Corps ရဲ့စေတနာဝန်ထမ်းတွေဟာမြန်မာပြည်ဆရာမတွေနဲ့လက်တွဲလုပ်ကိုင်ဖို့အပြင်မြန်မာစကားကိုလည်းသင်ယူထားတာမို့မြန်မာယဉ်ကျေးမှုနဲ့အတူစီမျောနေထိုင်နိုင်မယ်လို့ယုံကြည်ကြောင်းတမ်မတီ Scott Marcia ကပြောပါတယ်။ရန်ကုန်ပဲခူးနဲ့မွန်ပြည်နယ်တို့မှာရှိတဲ့ချင်းနယ်ပညာလယ်တန်းကျောင်းတွေနဲ့အထက်တန်းကျောင်းတွေမှာတွားရောက်တာဝန်ထမ်းဆောင်မယ်စေတနာဝန်ထမ်းတွေကိုမြန်မာစကားမြန်မာစကားအပြင်မိုင်းကြီးမှုတွေနဲ့ရင်းနှီးစီဖို့သတင်းစေဘက်ကြအချင်းချင်းပြင်ဆင်ပေးကြတယ်လို့ Peace Corps ရဲ့မြန်မာနိုင်ငံတာဝန်ခံ Mora Fortin ကပြောပါတယ
်။ So the volunteers come here for a total of 27.
ဒီကနေ့ဝင်တဲ့အစီအစဉ်လေးကငွေရတဲ့နှစ်နှစ်ကလေးကစပြုခဲ့တာပါ။သူတို့ကမြန်မာစာမြန်မာစကားကိုမြမကြီးချိန်မှုနဲ့ပါရင်းနှီးအောင်သင်ကြားပေးထားတဲ့အပြင်ကျမရေးနေဘေးရန်တွေကင်းရှင်းရေးတွေကိုပါလေ့ကျင့်သင်ကြားပေးထားတာပါ။သူတောင်းဝင်ကြတဲ့နှစ်အပြင်ကုန်ကြစိတ်တွေကိုအမေရိကန်အစိုးရရဲ့ Peace Corps ကပဲတောင်းဝင်ယူသွားမှာပါမြန်မာအစိုးရကကြားခံစရာမလိုပါဘူးသူတို့တွေအမေရိကပြန်ရောက်လာရင်လေမြန်မာယဉ်ကျေးမှုဒလိထုံးစံတွေမြန်မာသမိုင်းတွေကိုမျှဝေရင်မြန်မာတွေနဲ့အမျိုးတစေထိစပ်နေတဲ့တန်တမန်တွေဖြစ်မှာပ
ါမြန်မာစာနဲ့မြန်မာယဉ်ကျေးမှုကိုလေ့လာထားပြီးမှအချိန်ကပညာကျောင်းတွေမှာအင်္ဂလိပ်စာသင်ကြားပေးဖို့အလွန်ပဲစိတ်လှုပ်ရှားရပြီးတော့သင်ကြားပေးဖို့အပြင်သင်ယူလေ့လာသွားမယ်လို့စေတနာဝန်ထမ်းတွေဖြစ်တဲ့Michelle Goyou နဲ့ Stephen Lee တို့ကပြောပါလေ
When asked how they would feel sitting in front of you today, volunteers said to us, fulfilled, ready, overwhelmed, relieved, and without exception, proud.
Lucy and Dorje, Akema, Yakine Dane, Sina Wanda Yaha, Mati Nide, Nakan, Atehanaya, Atoya Tonya, Shijabi, Dia Sena Lakama,ခါဝင်ပေါ်ရုပ်စီလာကြတာပါလူကြီးမင်းတို့ရှင်းမောက်မှာစိုက်နေရတာတဲတော်စင်ကြာကပတ်သွားတယ်တော့မိမင်းတို့အလုံးသားဝိုင်းရခြင်းနဲ့မူစေအေးချမ်းမှုရလဲကြောင်းမျိုးဝါရောက်နေကြပါမယ
်ပစ္စောအနေနဲ့စေတနာဝန်ထမ်းဆီလို့တာဟာဒါဟာဒုတိယအကျင့်ဖြစ်ပြီးတော့2018ခုနှစ်မှာစေတနာဝန်ထမ်း14ယောက်နဲ့ရန်ကုန်တိုင်းပဲခူးတိုင်းကအခြေခံပညာကျောင်းတွေမှာအင်္ဂလိပ်စာတိုးတက်ရေးကူညီဆောင်ရွက်ပေးနေပါတယ်။အခု2018ခုနှစ်မှာတော့ရန်ကုန်တိုင်းမှာကွန်းကြံကုန်း၊လဲကူး၊မော်ဘီ၊ထန်းတပင်၊တောက်တန်းနဲ့သုံးကွ၊ပဲခူးတိုင်းမှာလက်ပဒန်း၊အုတ်ဖိုး၊မုံညူ၊ပြီး၊ညောင်လေးပင်၊ပြွန်တစာ၊ရီတာရှီနဲ့ပေါင်းတယ်မြို့တွေအပြင်မုံပြင်းတဲ့အတွင်းမှာတော့ချောင်းစုံ၊တထုံ၊ပေါင်၊မော်လမြိုင်၊စိုက်ထုံမြို့တွေကအလဲတန်းကျောင်းနဲ့အထက်တန်းကျောင်းတွေမှာအင်္ဂလိပ်စာသင်ကြားပေးကြမှာဖြစ်ပါတယ်နော်။